ဥရောပသမဂ္ဂကသာတူရကီနိုင်ငံကိုဆက်ပြီးချင်းချောင်းနေမယ်ဆိုရင်သူအနေနဲ့တူရကီနယ်စပ်တကားတွေကိုဖွင့်ပေးလိုက်ပြီးတော့ထောင်တောင်းချီတဲ့ရွှေပြောင်းဒုက္ခသည်တွေကို EU နိုင်ငံတွေထဲကိုတချိန်ထိုးဝင်လာအောင်လုပ်လိုက်မယ်လို့တူရကီသမ္မတရီဆက်တေးရင်အာဒိုရန်က EU ကိုတတိပေးလိုက်ပါတယ်ဇူလိုင်လကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနောက်မှာအစိုးရကအင်အားအလွန်ကျော်သုံးပြီးနှိပ်ကွတဲ့အတွက်တူရကီကို EU အဖွဲ့ဝင်အဖြစ်ဝင်ဖို့ညှိနှိုင်းတာတွေကိုဆိုင်းငံ့ထားဖို့ဥရောပလွှတ်တော်ကတောင်းဆိုလိုက်တဲ့အပေါ်မှာမဖြစ်မနေလိုက်နိုင်ရမှာမဟုတ်တဲ့ဆုံးဖြတ်ချက်ကိုအတည်ပြုပြီးတော့နောက်တစ်နေ့မှာပဲအာဒိုရန်ကသူ့ရဲ့တောက်ကြနေမိကုန်းမှာဒေါသနဲ့တုံ့ပြန်လိုက်တာပါတူရကီကရွှေပြောင်းဒုက္ခတွေသုံးတန်းခွဲထက်မင်းကိုလက်ခံထားတာကို EU အနေနဲ့ကတိပေးခဲ့ပြီးတာကိုဖျက်မယ်ဆိုရင်တော့ဒီတိုင်းဆက်သွားမယ်ဆိုရင်နေဆက်တကားတွေဖွင့်ပြလိုက်မယ်လို့အာဒိုရန်က EU ကိုပြောလိုက်ပါတယ်။ရွှေပြောင်းဒုက္ခတွေကိုတူရကီနဲ့ပြန်ပို့ဖို့လက်ခံရင် EU ကတူရကီအဖွဲ့ဝင်ဖြစ်ရေးကိုပုံမြင်မြင်ဆက်ဆံဆွေးနွေးမယ်ဆိုတာနဲ့ရွှေပြောင်းဒုက္ခတွေအတွက်လည်းအထောက်အကူပေးမယ်ဆိုပြီးတော့ EU ကတူရကီနဲ့ဒီနှစ်အစောပိုင်းတော့ကသဘောတူထားတာပါရှင်။